စခန်းရောက်ပိုင်းကအေးအေးနဲ့စစ်ကောင်စီကြားစစ်ရေးပဋိပက္ခအတွင်းရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေရှိတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့ထုတ်ပြန်ချက်တွေနဲ့အပြန်အလှန်ဖြစ်တင်နေပါတယ်တိုက်ပွဲကာလအတွင်းရိုဟင်ဂျာတွေအပေါ်အေးအေးအာရခတက်တော်ကကျွလွန်မှုတွေရှိတယ်လို့အရက်ဖက်အဖွဲ့အစည်းတွေစုပြီးထုတ်ပြန်ခဲ့ကြသလိုဒီအပေါ်မှာအေးအေးဘက်ကရောတခြားအဖွဲ့အစည်းတွေကပါတံပြန်ကန့်ကွက်နေကြပါတယ်ဒီအခြေအနေတွေနဲ့ပတ်သက်လို့သတင်းပေးပို့ချက်ကိုတော့ကုဆောင်မှုကျော်ကပြောပြပေးပါမယ်ရှင
်ရခိုင်မြောက်ပိုင်းရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးဒေါ်လာရေးအင်အားစုတချို့နဲ့အရက်ဖက်အဖွဲ့အစည်း195ဘွဲ့ရဲ့ပူးတွဲထုတ်ပြန်ချက်ကိုကန့်ကွက်တယ်ဆိုပြီးဂျပန်ရောက်တိုင်းရင်းသားအရက်ဖက်အဖွဲ့အစည်း10ခုကတနေ့ကထုတ်ပြန်ပါတယ်။ဒေါ်လာရင်းအင်အားစုတချို့ပါဝင်တဲ့အဖွဲ့အစည်း195ဘွဲ့ရဲ့ထုတ်ပြန်ချက်ဟာမြေပြင်ပကတိအခြေအနေကိုတိတိကျကျတိတိကျကျလေ့လာစုံစမ်းထားတာမရှိသလိုအခြေအမြင်မရှိတဲ့သတင်းအချက်အလက်တွေဖြစ်တယ်ဆိုပြီးဂျပန်ရောက်အရက်ဖက်အဖွဲ့အစည်း10ဘွဲ့ကပြောပါတယ်။အာရခတပ်တော်ရဲ့ထုတ်ပြန်ချက်မှာလဲအပွဲအစည်းပေါင်း195ဘွဲ့ရဲ့ထုတ်ပြန်ချက်ဟာမြေပြင်ပကတိအခြေအနေနဲ့ကွဲလဲနေတာကြောင့်ကန့်ကွက်ကြောင်းထုတ်ပြန်တယ်လို့အခုထုတ်ပြန်ချက်မှာပါဝင်တဲ့အပွဲအစည်းတွေနဲ့တာဝန်ခံတွေကိုမှတ်သားထားတယ်လို့ဆိုထားပါတယ်။ AA ဘက်ကအခုလိုထုတ်ပြန်ချက်ဟာဖြည့်ရှင်းမှုထက်ချင်းချောင်းမှုအသွင်ပိုဆောင်တယ်လို့လူ့အခွင့်အရေးတက်ကြွလှုပ်ရှားသူတူဖြစ်တဲ့မတ်တင်စာရှင်လဲကြီးကပြောပါတယ်
။ဒီဖြစ်ရတစ်ခုကိုကျွန်တော်ကြည့်မယ်ဆိုရင်ဆွဆွဲချက်တွေရှိလာတယ်ဆိုရင်ကျွလွန်တယ်ဆိုပြီးဆွဆွဲခံရတဲ့အစုအဖွဲ့အနေနဲ့ပေါ့နော်ဒီဖြစ်ရကိုရှင်းရှင်းလင်းလင်းဖြစ်ဖို့စုံစမ်းစစ်ဆေးလုပ်တာတွေလုပ်ပေးရတယ်ပေါ့နော်အခုလောဆယ်ကျွန်တော်တို့ဒီကြီးညာချက်တွေကြည့်မယ်ဆိုရင်ဒီကတွေ့ရတော့စုံစမ်းစစ်ဆေးပေးပါအခုသတင်းတွေကြားနေရတယ်ဒီလိုမဖြစ်ဖို့ကာဝယ်ပေးပါဆိုတဲ့အနေအထားပြောတာပေါ့နော်ဒီပြောဆိုမှုဒီထုတ်ပြန်ချက်ပေါ်မှာပြင်းထန်စွာတုံ့ပြန်တာတွေမြင်ရတယ်ပေါ့အထူးသဖြင့်ဒီအာရဂန်အာမီကနေမှထုတ်ပြန်တဲ့ဒီအစုအဖွဲ့တွေရဲ့အဖွဲ့အစည်းတွေနဲ့တာဝန်ခံတွေကိုမှတ်သားထားတယ်ဆိုတာမျိုးတွေဒီလိုမျိုးချင်းချောက်တဲ့အသုံးနှုန်းတွေထည့်လာတာကကျွန်တော်တော်လိုင်းရဲ့အတော်လေးကိုစုံယုပ်စီတယ်ဘာဖြစ်လဲဆိုလက်နက်ကင်ထားတဲ့အစုအဖွဲ့အနေနဲ့ရတားအစုအဖွဲ့တွေကိုအခုလိုချင်းချောက်တာကကျွန်တော်ဒီမိုကရေစီနဲ့စံနှုန်းနဲ့ဆန့်ကျင်နေပေါ့နော်ဆန့်ကျင်နေတာအာဏာရှင်အစုအဖွဲ့တွေပဲလုပ်တဲ့လုပ်ရက်တွေဖြစ်ပါတယ
်ရခိုင်ပြည်နယ်လိုလူမျိုးဘာသာရေးပဋိပက္ခတွေဖြစ်တတ်လေရှိတဲ့ဒေသမှာဥဆောင်မဲ့အဖွဲ့အစည်းတစ်ခုအနေနဲ့နိုင်ငံရေးအရာသဘောထားကြီးဖို့လိုအပ်ကြောင်းလဲသူကထောက်ပြပြောဆိုပါတယ်ရခိုင်အရေးလေးလာသုံးသပ်သူရခိုင်ဒေသလွတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကတော့အရက်ဖက်အဖွဲ့195ဘွဲ့ရဲ့ထုတ်ပြန်ချက်ဟာတော်လန်ရေးပြင်းထန်နေချိန်မှာအေးအေးကိုနောက်ဆက်ပြီးအားပေးဖို့ရည်ရွယ်တယ်လို့ယူဆကြောင်းပြောပါတယ်
အဲ့တော့ဒီမီဒီယာရှင်နဲ့သူတို့ကြီးညာချက်နဲ့တကက်ကိုလွှဲနေတယ်တိတိကျကျဖြစ်ဖို့အချိန်ပဲသူတို့ကမလုံတော့ဘူးပြီးတော့အဲ့ဒီအဖွဲ့အစည်းတွေဆိုတာလည်းတချို့ကအလင်းငါးရောက်ပဲရှိတယ်19ရောက်ပဲရှိတယ်အဲ့လိုအဖွဲ့အစည်းတွေနာမည်လောက်ရှိပြီးတော့လက်တွေ့မြေတွေမှာဘာမှမလုပ်နိုင်တဲ့အဖွဲ့အစည်းတွေပေါ့တင်ရရှိထုတ်ဖို့လောက်ပဲအဲ့တခါတခါပွိုင်းရတဲ့အဖွဲ့အစည်းတွေဒါမျိုးကအဖွဲ့အစည်းတစ်ခုသူတို့မှာရှိတဲ့အဖွဲ့အစည်းတစ်ခုရဲ့အောက်မှာကိုခွဲတွေကိုပွားတွေလည်းဖြစ်နိုင်တာပေါ့အဲကြောင့်ဒီကအရေးသူတပိုင်းနဲ့အဲဒါချင်းချင်းထုတ်တယ်မှာဟိုတူခဲ့တာဖြစ်သွားတယ်။နောက်ပိုင်းမှာလည်းသူတို့အရှိုးအဖွဲ့စီတွေလည်းဒီချင်းချင်းကနှုတ်ပြပြီးတော့ပြည်သူစုကိုတောင်းပန်လာတယ်ဖြစ်ခဲ့တယ်။ဒါအောင်ရှင်ပြောရရင်တော့ဒီချင်းချင်းဟာ ULAA ကိုတော်လိုက်ရင်းစင်းစနာတိုက်ခိုက်နေရတဲ့အချိန်မှာအနောက်ရှေ့ပြေးဖို့ဖိအားပေးဖို့အတွက်နိုင်ငံရေးရည်ရွယ်ချက်ရှိနေခွင့်ပြပြီးတော့ထုတ်လုပ်ခဲ့ပြီးထုတ်ခဲ့တဲ့ချင်းချင်းပဲရှိတယ်လို့ကျွန်တော်ကတော့တုံ့တက်ရှင်ပါတယ်
။လက်ရှိမှာတော့ဘူးသီးတောင်တစ်မျိုးလုံးကို AA ကတင်ပိုက်ထားပြီးမွတ်စလင်စစ်တေးဒုက္ခတွေတွေကိုအာရခတပ်တော်ကလူသားချင်းစာနာမှုအကူအညီပေးစောင့်ရှောက်ထားတယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်။စစ်ကောင်စီတပ်စခန်းတချို့ရှိနေသေးတဲ့မောင်းတော်မြို့နယ်ကိုလည်းအေအေကဝိုင်းဝန်းပိတ်ဆို့ထားတယ်လို့ဥဖေတန်းကပြောပါတယ်
။ဒီနေ့အချိန်လေးကလည်းဘူးရောင်မောင်ဘူးရောင်ကတော့ရော်လီရဲ့တင်းချုံမှုအောက်ကိုရောက်တော့လို့အေအေစစ်စစ်ကျေးဇူးအရသိရတယ်။နေပြည်တော်နဲ့ရော်လီကထိနေပါတယ်။မွတ်စလင်တွေလည်းကောင်းပါမှာစီဗီဒုက္ခတွေရှိစောင့်ရှောက်ထားတယ်။ဒါကတော့ကျွန်တော်တို့ဓာတ်ပုံမှတ်တမ်းတွေရောသူရဖာလီရဲ့အရာရောဒီ3မီဒီယာမှာရောကျွန်တော်သိနေရတဲ့အချက်တွေ။အဲတော့မောင်းတော်ရောဝိုင်းထားတာပေါ့နော်။တမလူတိုင်ရင်၄၅ခုလောက်ရှိသေးတယ်လို့သိရ။မောင်းတော်ရောသူဝိုင်းထားတယ်။အဲပေရှင်တိုက်မလဲဘူး။ဘလို့နေပြည်တော်နဲ့ဘလို့အရှင်ကိုတုံးပြီးတော့တိုက်မလဲပေါ့။အဲတော့မပြောတတ်ဘူး
။ဘူးတီတောင်မောင်းတော်မျိုးနယ်တွေမှာဖုန်းနဲ့အင်တာနက်တွေပိတ်ခံထားရတာမို့အခြေအနေနဲ့ပတ်သက်လို့ဒေတာကန်ရိုဟင်ဂျာတွေကိုရောရခိုင်ဒေတာကန်တွေကိုပါဆက်သွယ်မေးမြန်းရခက်နေပါတယ်။အာရခတပ်တော် AA ရဲ့ထုတ်ပြန်ချက်မှာတော့ဘူးသီးတောင်မောင်းတော်မျိုးနယ်မှာတိုက်ပွဲကြောင့်နေရာစွန့်ခွာတပီးရသူ2000နီးပါးရှိပြီးအဲ့ဒီအထက်က80ရာခိုင်နှုန်းဟာရိုဟင်ဂျာတွေနဲ့ တဲ့20ရာခိုင်နှုန်းကရခိုင်နဲ့တခြားမျိုးနယ်စုတွေဖြစ်တယ်လို့ဆိုထားပါတယ်။ထွက်ပြေးတင်းဆောင်လာသူတွေကိုအေးအေးထိန်းချုပ်နေမြေမှာထိန်းသိမ်းဆောက်ရှောက်ထားပြီးလိုအပ်တဲ့လူသားချင်းစာနာမှုအကူအညီနဲ့စေဝါကူတာမှုတွေပေးထားတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။